Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်စက်တင်ဘာလ29ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါဒီနေ့နေ့ညပိုင်းကအမေရိကန်သမ္မတလောင်းနှစ်ဦးရဲ့စကားဆက်ထိုးပွဲမှာတော့သူတို့နှစ်ဦးကြားမတူညီတဲ့စီးပွားရေးစီမံချက်တွေနဲ့နိုင်ငံကမှအမေရိကန်ပြည်ထောင်စုရဲ့အခန်းကဏ္ဍတွေနဲ့ပတ်သက်ပြီးတော့အမြင်တွေကိုချပြဆွေးနွေးခဲ့ကြပါတယ်တခါဒီမြောက်ကိုရီးယားဗန်တစ်ခုနဲ့ပူးပေါင်းစီးပွားလုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီတစ်ခုနဲ့အတူဒီကုမ္ပဏီအကြီးအကဲ၄ဦးကိုတော့ရာဇဝတ်ပြစ်မှုတွေနဲ့အမေရိကန်အစိုးရကတရားစွဲလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဦးဝင်းမင်းနဲ့အတူပြပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။တနင်္လာနေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတလောင်းနှစ်ဦးတို့ရဲ့ပထမဆုံးစကားဆစ်ထိုးပွဲမှာအပြန်အလှန်အပြင်းထန်ထိုးနှက်ခဲ့ကြပါရယ်
။ I made a mistake using a private email.
That's for sure.
And if I had to do it over again, I would obviously do it differently.
ဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်မှာရှင်အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာစီယာရဲ့ကချင်ပြည်နယ်ခီးစဉ်အကြောင်းတင်ပြချက်တွေနဲ့အတူ AR မြစ်ဆုံမြညာမြဝရှေကရာစီမံကိန်းတွေရပ်ဆိုင်ဖို့ဒေသခံတွေကမြန်မာနိုင်ငံတော်သမ္မတထံတောင်းဆိုလိုက်တဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်သမ္မတလောင်းနေဖြစ်ကြတဲ့ Republican Party က Donald Trump နဲ့ Democratic Party က Hillary Clinton တို့ဟာဒီသူတို့နှစ်ဦးအကြားမတူညီတဲ့စီးပွားရေးစီမံချက်တွေနဲ့နိုင်ငံတကာမှာအမေရိကန်ပြည်ထောင်စုရဲ့အခန်းကဏ္ဍနဲ့ပတ်သက်တဲ့အမြင်တွေကိုချပြခဲ့ပြီးမဲဆန္ဒရှင်တွေရဲ့ရှေ့မှာတနင်္လာနေ့ညတုန်းကစကားဆစ်ထိုးခဲ့ကြပါတယ
် Our country has tremendous problems. We're a debtor nation. We're a serious debtor nation.
တိုင်းပြည်မှာပြဿနာတွေအများအပြားရှိနေတဲ့အကျွေးအကြီးအကျယ်ထူတဲ့နိုင်ငံတခုဖြစ်နေပြီးတော့လန်ဒါတာတစ်တွေဥမင်လိုင်ကောင်းတစ်တွေတရားတွေလေစိတ်တွေစာတင်ကြောင်းတစ်တွေနဲ့စေယုံတစ်တွေတိစားဖို့လိုအပ်နေပေမဲ့လည်းအဲ့ဒီအတွက်အငွေမရှိဘူးတဟာခမရတို့လုတ်ခဲ့တာတွေကြောင့်ငွေတွေအလဟတ်သက်ဖြစ်ခဲ့ရတယ်လို့ဆိုပြီးတော့ Trump က Mrs. Clinton ကိုထိုးနှက်ပါတယ် Mrs. Clinton ဟာသမ္မတတာဝန်တွေထမ်းဆောင်ဖို့တတ်လို့မကောင်းဘူးလို့လည်း Trump ကအကြိမ်ကြိမ်ထိုးနှက်ပြောဆိုခဲ့ပြီးတော့ဒီ Mrs. Clinton ရဲ့မူဝါဒတွေကြောင့် IS အဖွဲ့ရဲ့ချင်းချမှုအပါအဝင်တိုင်းပြည်မှာပြဿနာတွေအတော်များများကိုရင်ဆိုင်နေရတယ်လို့ပြောပါတယ်။ Mrs. Clinton ကလည်း Trump ရဲ့စီးပွားရေးစီမံချက်တွေကိုဝေဖန်ပါတယ်
။ That was in large part because of tax policies that slashed taxes on the wealthy, failed to invest in the middle class.
လူချမ်းသားတွေကိုမျက်နှာသာပေးတဲ့အခွန်ဆိုင်ရာမူဝါဒတွေနဲ့လူလက်တန်းစားတွေရဲ့အကျိုးရှိရှိဖို့ပြက်ကွက်ခဲ့တာတွေကြောင့်တိုင်းပြည်မှာဗန္ဒာရေးအကျက်အတဲအကြီးအကျယ်ကျုံခဲ့ရတာဖြစ်တယ်လို့ဆိုပြီးတော့ဒီ Trump ရဲ့စီးပွားရေးစီမံချက်တွေဟာလည်းလူလက်တန်းစားတွေကိုလူလက်တန်းစားတွေထက်ဒီချမ်းသာသူတွေကိုမျက်နှာသာပေးတဲ့မူဝါဒတွေလို့ Mrs. Clinton ကဝေဖန်ပါတယ်။ Trump ကသူ့ရဲ့ဝင်ငွေကွန်ကိုပြည်သူရှေ့မှာထုတ်မပြနိုင်တာဟာသူပြောသလောက်တကယ်မချမ်းသာတဲ့အကြောင်းကိုဖုံးကျင်လို့ဒါမှမဟုတ်သမ္မတအဖြစ်အရွေးခံရရင်အကျိုးစီးပွားပြည်ပကဖြစ်လာမှာတွေကိုဖုံးကွယ်ခြင်းလို့ဆိုပြီးတော့လည်း Mrs. Clinton ကဝေဖန်ပါတယ်။သမ္မတဥပမာရဲ့ပထမတက်တန်းအတွင်းနိုင်ငံပေါင်း100ကျော်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့တွားရောက်ခဲ့ပြီးငြိမ်းချမ်းရေးနဲ့အပြစ်ခက်ရေးစည်းရေးသဘောတူညီချက်တွေရအောင်ဆောင်ရွက်ခဲ့တဲ့သူ့ရဲ့အတွေ့အကြုံတွေကိုလည်းMrs. Clinton ကပြောသွားခဲ့ပေမဲ့ Trump ကတော့ဒီအတွေ့အကြုံတွေဟာအတွေ့အကြုံဆိုးရီလို့ဆိုပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ပါတယ်။ဒီနေ့လာနေစကားဆစ်ထိုးပွဲဟာနိုဝင်ဘာလ10ရက်ရွေးကောက်ပွဲမတိုင်ခင်ထိတ်တန့်ရင်ဆိုင်ကြရမယ့်စကားဆစ်ထိုးပွဲ၃ခုထဲကပထမဆုံးတစ်ခုဖြစ်ပါတယ်ရှင်
။ American နိုင်ငံမှာပဲမနှစ်ကရာဇဝတ်ပြစ်မှုတွေပုံများလာပေမဲ့1992တွင်အတွင်းထက်တော်အများကြီးဆက်နေနေပါတယ်။နိုင်ငံထဲမှာ2015ခုနှစ်အတွင်းအကြမ်းဖက်ပြစ်မှုတွေ 3.9% ကျော်ပုံများလာခဲ့ပါတယ်။ဒါပေမဲ့FBI လို့ခေါ်တဲ့ပြည်တော်စုစွန့်စစ်ဆေးဘီရိုအရာရှိတွေကတော့ဒီရေတက်ဟာပြစ်မှုတွေအများဆုံးဖြစ်ခဲ့တဲ့1990ခုနှစ်တွေကာလထက်တော့အများကြီးဆက်နေနေသေးတယ်လို့ဆိုပါတယ်ဒီ FBI အဖွဲ့အစည်းအရအကြမ်းဖက်ပြစ်မှုရေအတွက်ဟာမနှစ်မတိုင်ခင်နှစ်နှစ်ကာလမှာရော့ချခဲ့ပြီးကာမမနှစ်ကတော့ပြစ်မှုပေါင်းတသန်းနှစ်သိန်းနီးပါးထိပြန်မြင့်တက်သွားခဲ့ပါတယ်အဲ့ဒီအချိန်မှာလူသတ်မှုက17ရာခိုင်နှုန်းမြင့်တက်သွားပြီးလူသတ်မှုစုစုပေါင်း19,696မှုဖြစ်ပွားခဲ့တာပါAmerican ရှင်းနေချုပ် Loretta Lynch ကအခုလိုပြစ်မှုမြင့်တက်သွားတာကကျမတို့မှာလူစီရီတပုံတောင်းကြီးရှိနေတုံးပဲဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့ဆိုလိုက်ပါတယ်။ဒါပေမဲ့ရှင်းနေချုပ် Lynch ကဆက်ပြီးအခုကြမ်းဖက်မှုပြစ်မှုစုစုပေါင်းဟာပြီးခဲ့တဲ့10စုနှစ်2စုအတွင်းမှာတော့တတိယအနည်းဆုံးအရေအတွက်ပဲရှိသေးတယ်လို့ဆိုပါတယ်။တကယ်တော့ American နိုင်ငံမှာမတိုင်းချင်းမှုဟာမနှစ်က 6.3% ကျော်မြင့်တက်သွားခဲ့ပြီးအပြင်းထန်နာကျင်ဒဏ်ရာရအောင်တိုက်ခိုက်မှုကလည်း 4.6% ကျော်နဲ့ဓမြမှုကတော့ 1.4% ကျော်မြင့်တက်ခဲ့ပါတယ်ခင်ဗျာ။
ကိုလံဘီယာဆူရနဲ့ FARC သဘုံအဖွဲ့အကြားနောက်ဆုံးအစီအညဉ်းညဉ်းရေးသဘောတူညီချက်တနင်္လာနေ့ကလက်မှတ်ရေးထိုးလိုက်တာနဲ့ပတ်သက်လို့ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်ကကြေညာပါတယ
် Colombians are bidding farewell to decades of flames and sending up a bright flare
ကိုလံဘီယာနိုင်ငံသားတွေအတွက်ဆယ်စုနှစ်တွေနဲ့ကြီးကြခဲ့တဲ့ပြည်တွင်းစစ်မှုအဆုံးသတ်ပြီးကမ္ဘာကြီးတစ်ခုလုံးအတွက်တောက်ပတဲ့မျှော်လင့်ချက်ရောင်းချီတွေပေးလိုက်နိုင်တာဖြစ်တယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်ကပြောဆိုလိုက်ပြီးတော့ကိုလံဘီယာငြိမ်းချမ်းရေးအတွက်ရှိပါစေလို့လည်းစပိန်ဘာသာစကားနဲ့ဆုတောင်းပြောသွားပါတယ်။အစိုးရနဲ့ဒီ FARC သဘုံအဖွဲ့အကြားငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးလိုက်ပြီးဖြစ်လို့ကမ္ဘာနောက်ချမ်းဒေသမှာနှစ်ရှည်ကြဆုံးဖြစ်နေတဲ့ကိုလံဘီယာပြည်တွင်းစစ်အဆုံးသတ်တော်မှာပါ။ဆယ်စုနှစ်50ကျော်ကြာလက်နက်ကိုင်ပြည်ပခါတွေအဆုံးသတ်ရေးယူရတဲ့သဘောတူညီချက်ကိုတော့ကိုလံဘီယာသမ္မတဟွန်မန်နူအယ်ဆန်တိုစ်နဲ့သဘုံအဖွဲ့ခေါင်းဆောင်ရိုဒရီဂိုလန်ဒိုနိုတို့လက်မှတ်ရေးထိုးခဲ့ကြတဲ့အခမ်းအနားကိုကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်နဲ့နိုင်ငံခေါင်းဆောင်အတော်များများတက်ရောက်ခဲ့ကြတာပါအခုသဘောတူညီချက်ကိုတော့လာမယ့်အောက်တိုဘာလ2ရက်နေ့မှာကျင်းပမယ့်လူမှုဆန္ဒခံယူပွဲကနေအတူပြုပေးရအောင်ပါကိုလံဘီယာနိုင်ငံမှာပြည်တွင်းစစ်ကြောင့်လူပေါင်း2,000ခန့်သေဆုံးခဲ့ရပြီးတော့9သန်းကျော်အုပ်ယိမ်းပေးခဲ့ရပါတယ်ရှင်
ဆီးရီးယားနိုင်ငံမှာလည်းလူများစွာကိုတည်စီခဲ့တဲ့တိုက်ပွဲတွေပြန်ဖြစ်လာတာကိုနိုင်ငံတကာကအပြင်းထန်ကန့်ကွက်ခဲ့တဲ့ကြားရက်ကပဲနောက်ထပ်ဘုံကျဲတိုက်ခိုက်မှုတွေကြောင့်တည်ဆုံမှုတွေဆက်ဖြစ်လာနေပါတယ်။တိုက်ပွဲတံအပြင်းထန်ခံခဲ့ရတဲ့အလပ်ပူမြို့အရှေ့ပိုင်းသဘုံတွေထိချုပ်ထားတဲ့နေရာတွေကိုဆီးရီးယားဆွေရနဲ့ရုရှားတပ်တွေက၄ရက်မြောက်နေ့အဖြစ်စစ်တိုက်ဘုံကျဲတိုက်ခိုက်မှုတွေတိုးမြင့်လွတ်ဆောင်ခဲ့တာကြောင့်လူပေါင်း100နီးပါးထပ်မံတည်ဆုံခဲ့ရတယ်လို့ကုညေးလူသားတွေကဆိုပါတယ်။ Society of Anglican Missionaries က Evangelii တဲ့တော်အဖွဲ့ကကုနီထောက်ပံ့ရေးလုပ်သားတွေကဒီတည်ဆုံးမှုတွေထဲမှာကလေးတွေလည်းပါသွားတယ်လို့ Twitter Internet ဆက်မနာမှာဖော်ပြခဲ့ပါတယ်။ဒီကုနီရေးလုပ်သားတွေကဆက်ပြီးကျမရေးဝန်ထမ်းတွေနဲ့ဆေးရုံတွေမှာလည်းလူနာတွေမတရားစုပုံနေပြီးအရေးပေါ်လိုအပ်တဲ့ဆေးနဲ့ဆေးပစ္စည်းတွေလည်းထက်ရောက်မလာသေးဘူးလို့ဆိုပါတယ်။ Syrian Observatory for Human Rights လို့ခေါ်တဲ့ Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကလည်းဒီလာထဲမှာပဲမခိုင်မာတဲ့ Syria ပြည်ရဲ့ရေးစာချုပ်ပျက်စီးသွားပြီးကြတဲ့ကဆိုရင်အခုအချိန်ထိလူပေါင်း250နီးပါးဟာဒီအလက်ပိုမြို့နယ်အနီးတစ်ပိုက်မှာပဲတည်ဆုံခဲ့ရပြီလို့ဆိုပါတယ်တကယ်တော့ဒီဆီးရီးယားပြစ်ခတ်ရေးစာချုပ်ကိုအမေရိကန်နဲ့ရုရှားတို့ကဥစားညှိနှိုင်းပေးခဲ့တာဖြစ်ပြီးထောက်ပံ့ရေးပစ္စည်းတွေပြက်လက်နေတဲ့ထောင်ပေါင်းရာတွေချီတဲ့အရက်သားတွေအတွက်အရေးပေါ်လိုအပ်နေတဲ့အစားအစာနဲ့ဆေးဝါးတွေဖြန့်ဖြူးပေးနိုင်ခွင့်ရရေးတောင်းဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကနေအင်္ဂါနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးကြီးစမ်းသပ်မှုတွေအပေါ်အရေးယူထားတဲ့အမေရိကန်နဲ့ကုလသမဂ္ဂတို့ရဲ့ပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားပြီးတော့မြောက်ကိုရီးယားဘဏ်တစ်ခုနဲ့ပူးပေါင်းစီးပွားလုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီတစ်ခုနဲ့အတူကုမ္ပဏီအကြီးအကဲ၄ဦးကိုရာဇဝတ်ပြစ်မှုတွေနဲ့အမေရိကန်အစိုးရကတရားစွဲလိုက်ပါတယ်။မြောက်ကိုရီးယားအစိုးရကဒီလထဲမှာပဲ၅ချိန်မြောက်ပြီးအပြင်းထန်ဆုံးနျူကလ িয়ার စမ်းသပ်မှုလုပ်ခဲ့ပြီးတဲ့နောက်အခုလိုအရေးယူတာတွေဖြစ်လာတာပါ။မြောက်ကိုရီးယားနိုင်ငံအနီးမှာအခြေစိုက်တဲ့ဟွန်ရှင်းစက်မှုဖွံ့ဖြိုးရေးကုမ္ပဏီဟာတခြားအမည်တွေနဲ့ကုမ္ပဏီတွေထောင်ထားပြီးတော့အမေရိကန်ဘတ်စနစ်တွေကိုအသုံးချပြီးငွေမဲခွာချတာတွေမှာပါဝင်ခဲ့တယ်လို့စွပ်စွဲခန့်ထားတာပါဒီကုမ္ပဏီဟာဆိုရင်ဒီပြီးခဲ့တဲ့6နှစ်အတွင်းမြောက်ကိုရီးယားနဲ့စီးပွားရေးလုပ်ငန်းတွေကနေဒေါ်လာ900ဘီလီယံကျော်ရခဲ့တယ်လို့လည်းယူဆရပါတယ်ဒီအစိုးရကိုယ်တိုင်ပြီးခဲ့တဲ့မတ်လကထောက်ခံအတည်ပြုခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်2023ကိုချိုးဖောက်မှုနဲ့ဒီအစိုးရကလည်းကုမ္ပဏီကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။အခုလိုရက်ကိုကြည့်ရင်မြောက်ကိုရီးယားအစိုးရအနေနဲ့နိုင်ငံတကာရဲ့ဆုံးဖြတ်ချက်တွေကိုမလိုက်နာဘူးဆိုရင်နိုင်ငံတကာတိုင်ဝမ်ကလည်းဒါကိုတည်တိုင်းကြည့်နေမှာမဟုတ်ဘူးဆိုတာကိုပြသနေတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ဌာနပြောခွင့်ရမတ်ချွန်နာကပြောပါတယ်။ဒါအပြင်ဒီအမေရိကန်နဲ့တရုတ်အစိုးရတို့ပူးပေါင်းလက်တွဲဆောင်ရွက်နိုင်တယ်ဆိုတာကိုပါပြသလိုက်တာဖြစ်တယ်လို့လည်းမစ္စတာထွန်နာကပြောပါတယ်။အမေရိကန်အစိုးရရဲ့တရုတ်ကုမ္ပဏီအပေါ်ရေးယူမှုကိုတောင်ကိုရီးယားအစိုးရကလည်းကြိုဆိုတဲ့အကြောင်းဒီကနေ့ထုတ်ဖော်ပြောဆိုထားပါရဲ့ရှင်
။တပြည့်ရှုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကမ္ဘာလူဦးရေ90ရာခိုင်နှုန်းကျော်ဟာအလွန်အကျွံလေတုညီနေမှုတန်ခံနေရပြီးကျန်းမာရေးပြဿနာတွေဆက်ဖြစ်လာနေတဲ့အဲ့ဒီအထက်မှာအရှိတောင်အာရှနဲ့ပစိဖိတ်နောက်ပိုင်းဒေသတွေမှာအဆိုးဆုံးဖြစ်တယ်လို့ဆိုလိုက်ပါတယ်။ကမ္ဘာပေါ်ကလူ10ယောက်မှ9ယောက်ဟာမတရားဆိုးတဲ့လေတွေကိုရှူရှိုက်နေရတယ်။အဲ့ဒီအထက်မှာတရုတ်မလေးရှားနဲ့ဗီယက်နမ်တို့ပါဝင်မြန်မာပြည်တရှိဟာအရှိတောင်အာရှနဲ့အနောက်ပစိဖိတ်ဒေသတွေမှာလေတုညဉ့်ညံ့မှုအဆင့်အမြင့်မားဆုံးဖြစ်နေတယ်လို့ဒီနေ့ထုတ်ပြန်တဲ့ WHO အစိုးရကစာမှာဖော်ပြလိုက်ပါတယ်။ဒီအစိုးရကစာအရလူပေါင်း92ရာခိုင်နှုန်းကျော်ဟာလေတုညဉ့်ညံ့မှုတန်ခံနေရပြီးနောက်ဆက်တွဲအဖြစ်တစ်နှစ်ကိုလူပေါင်း 6တန်းကျော်တည်ဆုံနေရတယ်လို့ဒီတည်ဆုံမှုတည်ဆုံနေရတယ်ဒီတည်ဆုံမှုတွေက90ရာခိုင်နှုန်းဟာလဲဝင်ငွေနှိမ့်နဲ့အလေအလတ်နိုင်ငံတွေမှာဖြစ်ခဲ့တယ်လို့ဆိုပါတယ်ဒီအစဉ်ခံစားသစ်မှာဖော်ပြထားတဲ့အချက်အလက်တွေအရမြို့ကြီးတွေမှာလေလုညဉ့်ညံ့မှုကအဆိုးဆုံးဖြစ်တယ်ဆိုပေမဲ့ကျေးလက်ဒေသတွေမှာလဲလေလုညဉ့်ညံ့မှုဘလောက်ဆိုးနေတယ်ဆိုတာသိသွားရင်အံ့ဩကောင်းအံ့ဩသွားနိုင်ပါတယ်ဒီရွေးချယ်ကိုပြည်သူ့ကျန်းမာရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဌာနညွှန်ကြားရေးမှူးမာရီယာနီရာကအခုလိုတိလိုက်ရတာကကျမတို့အားလုံးအတွက်အထူးဂရုပြုကြဖို့လုံလောက်နေပြီးဒါဟာပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်တယ်။ဒီလေလုညဉ့်ညံ့မှုကိုတိုက်ဖြတ်ဖို့ချက်ချင်းလှုပ်ဆောင်တင်တာကိုနောက်ကျလှုပ်ဆောင်လို့တော့မရတော့ဘူးလို့သတိပေးလိုက်ပါတယ်။ဒီအစဉ်ခံစားအတွက်အချက်လက်တွေကိုကမ္ဘာနေရာပေါင်း3000ခန့်ကနေစုဆောင်းခဲ့တာဖြစ်ပြီးလေထဲကနေတင်းငယ်ပြည်အနေရရှိတဲ့အမှုန်လေးတွေအရေးအတွက်ကိုတိုင်းတားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ထိုင်ဝမ်ကျွန်းကိုဒီကနေ့မဂီတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်တာမှာတော့လူ32ယောက်ကျော်ဒဏ်ရာရခဲ့ပါတယ်။ထိုင်ဝမ်ဗဟိုမူလီဝဒဌာနရဲ့အဆိုအရမဂီမုန်တိုင်းဟာထိုင်ဝမ်ကျွန်းအရှိဘက်ကန်ယူရန်ကိုဒေသစံတော်ချိန်နေ့လယ်2နာရီလောက်မှာလေတိုက်နှုန်း2နာရီ198ကီလိုမီတာနှုန်းနဲ့ဝင်တိုက်ခဲ့တာပါ။မုန်တိုင်းကြောင့်လူပေါင်း9300ကျော်ကိုဗေးလွရာရွှေ့ပြောင်းပေးခဲ့ရတဲ့အကြောင်းအစိုးရရဲ့ဗဟိုအရေးပေါ်လုပ်ငန်းဌာနကပြောပါရယ်။လောလောဆယ်အင်ဂျီ9သိန်းခွဲထက်မနည်းလျှက်စစ်မီပြတ်တောက်နေတဲ့အကြောင်းလဲထိုင်ဝမ်ရဲ့အဓိကလျှက်စစ်စွမ်းအင်ကုမ္ပဏီထိုင်ဝမ်ပါဝါကပြောပါရယ်။မြို့တော်ထိုင်ပေမှာရှိတဲ့ဘတ်စကားနဲ့မြေရောက်ရထားသွားလာမှုတွေအများစုကိုယာယီရပ်နားထားရတယ်လို့နိုင်ငံတော်လေရင်ခီးစင်အများပြနိုင်ငံတကာလေရင်ခီးစင်အများပြကိုလည်းဖျက်ပစ်လိုက်ရပါတယ်။မုံတိုင်းဟာထိုင်ဝမ်ကျွန်းကိုဖျက်ပြီးထိုင်ဝမ်ရေလက်ချားကိုဥတီသွားနေတယ်လို့မနက်ဖြန်ပုံထူးနေမှာတော့တရုတ်နိုင်ငံကိုဝင်ရောက်လိမ့်မယ်လို့ခန့်မှန်းထားပါတယ်ရှင်
။ဗြိတိန်နိုင်ငံလေးနဲ့ဥရောပသမဂ္ဂကနေခွဲထွက်ခဲ့ပေမဲ့ဒီမဟာမိတ်အုပ်စုအတွင်းစည်ရေးမဟာမိတ်အုပ်စုတီးတန့်ဖွဲ့ဖို့ကိုတော့ဆက်လက်ဆန့်ကျင်သွားမယ်လို့ဆိုလိုက်ပါတယ်။ဗြိတိန်ကာကွယ်ရေးဝန်ကြီးမိုက်ကယ်ဖလွန်ကနေတိုးစစ်မှားမဲ့အုပ်စုကိုအားနည်းသွားစေမဲ့ EU ဥရောပသမဂ္ဂစစ်တပ် EU စစ်တပ်ဌာနချုပ်ထားဖို့ဘလို့စဉ်းစားချက်ကိုမဆိုဆက်လက်ဆန့်ကျင်သွားမယ်ဖြစ်တယ်လို့ဆလိုဗက်ကီးယားနိုင်ငံမျိုးတော်မှကျင်းပတဲ့ EU စည်းဝေးမှာထုတ်ပြောလိုက်ပါတယ်။ဝန်ကြီးဖော်လွန်ကအခုလိုပြောခဲ့တာက EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့အဖွဲ့ဝင်28နိုင်ငံအကြားစီးအေးပူးပေါင်းဆောင်ရွက်ဖို့လမ်းဖြားမြေပုံအစ်စ်ကိုစတင်ဆွေးနွေးဖို့ကြိုးပမ်းပြီးကာလမှာပဲဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါရှင်။ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားပါမယ်။ American ပြည်ထောင်စုမှာ Democratic သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ဟာပထမဆုံးစကားစစ်ထုတ်ပွဲအဖြစ်အပြန်အလှန်ထိုးနှက်မှုတွေနဲ့ပြင်းထန်တဲ့စကားစစ်ထုတ်ပွဲတစ်ခုကို New York ပြည်နယ် Hampstead မြို့မှာသတင်းလာနေကရှင်းပြန်ပြောဆိုခဲ့ကြပါရယ်။မိနစ်90ကြာစကားစစ်ထုတ်ပွဲမှာသူတို့နှစ်ဦးဟာနိုင်ငံခြားရေးမူဝါဒ၊စီးပွားရေးအစရှိတဲ့အကြောင်းအရာတွေမှာညှင်းခုန်ခဲ့ကြပါရယ်။2016ရွေးကောက်ပွဲအတွက်အထူးအရေးပါတဲ့အခိုက်အတန့်တစ်ခုဖြစ်တဲ့ဒီစကားစစ်ထုတ်ပွဲအကြောင်း VOA သတင်းထောက်ဂျင်းမလုံးရဲ့သတင်းကိုမအေးသနာကျော်ကပြောပြပေးပါမယ်ရှင
်။ Hillary Clinton နဲ့ Donald Trump တို့ရဲ့ပထမဆုံးစကားစစ်ထုတ်ပွဲကိုတော့သူတို့နှစ်ဦးလက်ဆွဲနှုတ်ဆက်ပြီးတော့စတင်ခဲ့တာပါ။ဒါမဲ့လည်းပွဲစပြီးတိတ်မကြပါဘူး။Mr. Trump ရဲ့စီးပွားရေးလုပ်ငန်းတွေ Mrs. Clinton ရဲ့အစိုးရအဖွဲ့နဲ့ပတ်သက်တဲ့အတွေ့အကြုံပြီးတော့သူတို့နှစ်ဦးနိုင်ငံကိုအုပ်ချုပ်တဲ့နေရာမှာဦးစားပေးလှုပ်ဆောင်ခြင်းနဲ့နယ်ပယ်ကိစ္စတွေနဲ့ပတ်သက်ပြီးတော့သူတို့နှစ်ဦးရဲ့စကားစစ်ထိုးပွဲအချိန်မြင့်လာခဲ့ပါတယ်။ IS Islamic ဆွေသွေးကြနဲ့ပတ်သက်ပြီးတော့အပြန်အလှန်ပြောဆိုကြတော့
She's telling us how to fight ISIS. Just go to her website. She tells you how to fight ISIS on her website. I don't think General Douglas MacArthur would like that too much.
The next segment we're continuing
well,
the subject of
I have a plan to fight ISIS.
No no, you're telling
ISIS blue nameless ra tu ga be la pyo ni de ye. Tu ye website ko be chi lai ba. Bojo ji Douglas MacArthur ari website ko tait chai ma mho bu chin ne.
A nae song no chama ma IS ko tai pho a si sin shi ba de de.
Khmya ga ko ba lou mle su ra a long ko yan du ti aw pyo pya ni ra be.
A lo ma hou ba bu.
Mr. Trump ga si yin sit khan ni ya de tu ye a khon saung ne si yin ni ma thop pyan ne kai sa ko ro a khu lo ka kwe pyo so twa ba de
I will release my tax returns against my lawyer's wishes when she
Mrs. Clinton phyet phyet thar de email 3000 ko thop pyan ne kha ma chano ga shi ni ta ta ma ta ta chano ye a khon saung si yin ko thop pyan pi ba me bya
and I have no reason to believe thathe's ever going to release his tax returns
Mr. Trump ga tuku ku ko phong kwe tha da shi lo tu ye akhon saung sin yin thauk pyan me lu pyo da yong chi sia ma shi ba u
ဒ ဒါပေမဲ့ Mrs. Clinton ကသူအစိုးရအဖွဲ့ထဲမှာနိုင်ငံသားရေးဝန်ကြီးဖြစ်တဲ့တာဝန်ယူနေစမှာအစိုးရကပေးတာမဟုတ်တဲ့ကိုယ်ပိုင်အီးမေးအသုံးပြုခဲ့တာအတွက်နောင်တရမိကြောင်းဖွင့်ဟပြောဆိုသွားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့အပေါ်မဲဆန္ဒရှင်တွေရဲ့ယုံကြည်မှုထိခိုက်ခဲ့ရတာဖြစ်ပါတယ
် I made a mistake using a private email
That's for sure
and if I had to do it over again
အသုံးပြုခဲ့မိတာကျမအမှားပ
ါသိဟုတ်တာပေါ့ဗျာ
ကျမအစကပြန်ဆလို့ရမယ်ဆိုရင်ဒီလိုမဖြစ်အောင်လုပ်ပ
ါပါ Obviously do it differently
အပြန်အလှန်စကားစစ်ထိုးကြတဲ့နေရာမှာမကြာခဏကြားဖြတ်ပြောတာတွေရှိပါတယ်အခမ်းအနားမှုရဲ့မေးခွန်းတွေပေါ်မှာ Mrs. Clinton ရဲ့အဖြေကို Mr. Trump ကခဏခဏကြားဝင်ဖြတ်ပြောတာပါဒါအပြင် Mrs. Clinton ဒီစကားစစ်ထိုးပွဲအတွက်ပြင်ဆင်ဖို့မဲဆွေရေးလုပ်ငန်းတွေကိုခဏနားထားရင်လို့ Mr. Trump ကထောက်ပြသွားပါတယ
် I've been all over the place you decided to stay home and that's okay
I think Donald just criticized me for preparing for this debate
ကျွန်တော်ကတော့နေရာအနှံ့ကိုရှောက်သွားနေတာခင်ဗျားကတော့အိမ်မှာနားနေတယ်ဒါလည်းကိစ္စမရှိပါဘူ
း Donald ကတော့ဒီစကားစစ်ထိုးပွဲအတွက်ကျမပြင်ဆင်နေတာကိုဝေဖန်နေပြီဟုတ်ပါတယ်ကျမပြင်ဆင်နေတာပါဒါအပြင်ဘာလုပ်နေတယ်လဲသိလားကျမသမရဖြစ်ဖို့ပြင်ဆင်နေခဲ့တာပ
ါပြီးတော့ Mrs. Clinton က Mr. Trump အရင်ကပြောခဲ့ဘူးတာတွေကိုပြန်ဖော်ပြီးတော့သမရ Barack Obama American နိုင်ငံသားဟုတ်ရဲ့လားဆိုပြီးတော့ Mr. Trump နှစ်အတော်ကြာမေးခွန်းထုတ်နေခဲ့တာဟာလူမျိုးရေးခွဲခြားတဲ့လိမ့်လည်ပြောဆိုမှုဖြစ်တယ်လို့ပြောပါတယ် Mr. Trump ကတော့သူ Iraq စစ်ပွဲကိုမထောက်ခံပါဘူးလို့တွင်တွင်ဆက်ပြောနေခဲ့ပြီးတော့တကယ်တော့သူက2002ခုနှစ်က Radio မေးမြန်းရန်တစ်ခုမှာတော့နောက်တစ်မျိုးပြောခဲ့ဘူးတာပါကိုရည်သွေးပြောကြတဲ့နေရာမှာတော့
Well I have much better judgment than she does. There's no question about that.
ကျွန်တော်ရဲ့သုံးဖြတ်ချက်ကသူ့ထက်ပိုကောင်းပါတယ်။ဒါတန်တရားဖြစ်เสียမှာရှိပါဘူး။ပြီးတော့ရည်ချင်းပိုင်းမှာလည်းကျွန်တော်ကသူ့ထက်အများကြီးတာပါတယ
်။ His cavalier attitude about nuclear weapons is so deeply troubling.
Nuclear လက်နက်ကိစ္စမှာသူနဲ့မဆိုင်သလိုနေတဲ့သူ့စိတ်ဓာတ်ကအတော်ကြောက်เสียကောင်းပါတယ်။ကိုကိုသူများကနည်းနည်းလေးပြောရင်တောင်မခံနိုင်တဲ့လူတစ်ယောက်ဟာ nuclear လက်နက်သုံးနိုင်တဲ့ပြိုဝယ်နံပါတ်နှိပ်ခွေလုံးလုံးမရတဲ့မှာ
fingers anywhere near the nuclear codes
American သမ္မတလောင်းနှစ်ဦးဟာနောက်ထပ်စကားစစ်ထိုးပွဲနှစ်ခုမှာကြုံကြအောင်မှာဖြစ်ပါတယ်။နောက်သတင်းပတ်မှာကျင်းပမယ့်ပွဲမှာတော့သူတို့နှစ်ဦးအပြင်ဒုသမ္မတလောင်းနှစ်ဦးဖြစ်တဲ့ Democrat က Tim Kaine နဲ့ Republican က Mike Pence တို့လည်းပါဝင်မှာဖြစ်ပါတယ်ရှင်။
အမေရိကန်သမရလောင်းတွေရဲ့ပထမဆုံးစကားစစ်ထုတ်ပွဲအကြောင်းမအေးသနာကြော်ကတင်ပြသွားတာပါခုတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ရဲ့ကချင်ပြည်နယ်ခီးစဉ်အကြောင်းတင်ပြပါမယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcia ကကချင်ပြည်နယ်မြစ်ချီနားမြို့ကိုလေလာရေးခီးစဉ်ရောက်ရှိနေပြီးဒီကနေ့မှာကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC နဲ့တွေ့ဆုံခဲ့ပြီးစစ်ပွဲတွေရပ်တန့်ရင်းနဲ့စစ်ရှောင်ဒုက္ခသည်တွေအရေးကိုအလင်းထားဆွေးနွေးခဲ့ပါတယ်အမေရိကန်သံအမတ်ရဲ့ဒီလ25ရက်ကစတင်ခဲ့တဲ့ခီးစဉ်မှာကချင်ပြည်နယ်အစိုးရဒေသခံအဖွဲ့အစည်းတွေပြည်သူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ပဲဝိုင်းမော်မြို့နယ်ကဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marcia ရဲ့25ရက်နေ့ကစတင်ပြီး3ရက်ကြာမဲ့ခီးစဉ်အတွင်းမှာပြည်내အစိုးရအပါအဝင်ဘာသာရေးနိုင်ငံရေးလူမှုရေးအသင်းအဖွဲ့တွေစစ်ဆောင်ဒုက္ခသည်တွေနဲ့တွေ့ဆုံပြီးအနာဂတ်ပူးပေါင်းဆောင်ရွက်ရေးအခွင့်အလမ်းတွေကချင်ပြည်နယ်အတွင်းမှာအကူအညီပေးနိုင်မဲ့ကိစ္စတွေကိုဆွေးနွေးသွားဖို့ရှိနေတာဖြစ်ပါတယ်ဒီကနေ့မှာတော့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့ဒေတာအသီးသီးကဘာသာရေးခေါင်းဆောင်တွေနဲ့တီးတန့်တွေ့ဆုံဆွေးနွေးရမှာစစ်ပွဲတွေရပ်တန့်ရင်းနဲ့ဒုက္ခသည်တွေစီကိုလူမှုကူညီရေးအထောက်အပံ့တွေပို့ဆောင်ရေးအတွက်ဆွေးနွေးခဲ့တယ်လို့ KBC ကတိတ်ခါတော်ရဆရာတော်ဒေါက်တာ Class Samson ကအခုလိုပြောပါတယ
်။သူကတော့ရှစ်ဖြစ်တာတော့သူစိတ်မကောင်းဘူးတော့အဲ့ဒါတော့မဖြစ်ဘူးပေါ့။နောက်တစ်ပတ်နေပြီးတော့မှသူစံတော်အရာရှိနေတယ်ဒီတော့ဒီပြောပြမယ်ဆိုတဲ့အကြောင်းလေ။နောက်လူမှုထောက်ပံ့ရေးပစ္စည်းတာမြင်တာတော့သူလည်းဒါသဘောမချဘူးပေါ့။ဒါမှဖြစ်တယ်မို့ပေါ့။အဲ့ဒါအမှုရေးစေဝနာပတ်သက်ပြီးလည်းဟိုဆောင်ရွက်လူထုဆောင်ရွက်မှာတာမြင်ပါပြောင်းလို့ဆိုတဲ့အကြောင်းလေ။အဲ့ဒါနဲ့ပတ်သက်ပြီးပြောတော့လေ
။တနင်္လာနေ့ကခရိယံဘာသာရေးဂိုင်းပေါင်းစုံနဲ့တွေ့ဆုံစဉ်မှာစီးပွားရေးပိတ်ဆို့မှု NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အရေးစစ်ဆောင်ဒုက္ခသည်အရေးတွေကိုဆွေးနွေးခဲ့ကြကြောင်းဒေါက်တာ Class Samson ကပြောပါတယ်
။ဒါတော့ဒီမိုကရေစီဖြစ်ပေါ်ဖို့အတွက် sanction ကိုတော့သူတင်ချက်မယ်ဆိုတဲ့အကြောင်းလို့ပေါ့နော်။ sanction ကတော့သူတို့လုံးပြင်းနေမဲ့ဆက်လုပ်မယ်ဆိုတဲ့အချို့အပိုင်းတွေရှိတယ်ဆိုတာကိုပြောတယ်။NCA နဲ့ပတ်သက်လို့ဒီလို NCA တို့ဝင်မှာပဲဟိုဟာငင်းချင်ရေးဆက်လက်ပြောဖို့လိုတယ်ဆိုတဲ့အကြောင်းကိုပြောတာ
ဝိုင်းမော်မျိုးကစစ်ချောင်ဒုက္ခသည်စခန်းကိုတွားရောက်ချိန်မှာတော့ငင်းချမ်းရေးအောင်မြင်ရေးမျိုးသားပြန်လည်သိမြတ်ရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်အားပေးကူညီသွားမှာဖြစ်ကြောင်းအမေရိကန်တန်ယုံကသတင်းထုတ်ပြန်ထားပါတယ်အမေရိကန်တမ်မတ်ကြီးစကော့မာစီဟာဒီကနေ့ KIO အဖွဲ့နဲ့ညနေ3နာရီလောက်မှာတွေ့ဆုံခဲ့တယ်လို့ညနေ6နာရီကျော်မှာတော့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးချာနဲ့တွေ့ဆုံဖို့ရှိနေပါတယ်။ကချင်ပြည်နယ်အတွင်းမှာ2012ခုနှစ်ကပြန်လည်စတင်ခဲ့တဲ့တိုက်ပွဲတွေဟာအခုအချိန်ထိဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့က KIO ထိန်းချုပ်ရာလိုင်ဇာဒေသမှာတိုက်ပွဲတွေဖြစ်ပွားနေခဲ့ပြီးဒီရက်ပိုင်းတွေအတွင်းမှာတော့ပြန်လည်ငြိမ်သက်နေခဲ့ပါတယ်။
ကိုမိုးသောတည်င်းပေးပို့သွားတာပါရှင်ခုတော့ရေကာတာစီမံကိန်းတွေရဖို့ဒေသခံတွေတောင်းဆိုရတဲ့တည်င်းတင်ပြမှာပါမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မြစ်ဆုံဒေသအထက်ပိုင်းမှာဆောက်လုပ်ဖို့စီစဉ်နေတဲ့ရေကာတာစီမံကိန်းတွေရပ်ဆိုင်ဖို့ဒေသခံလူထုကဒီကနေ့ပဲသမရထံအိတ်ခွင့်ပေးစာတစ်စောင်ပေးပို့တောင်းဆိုလိုက်ကြပါတယ်အရင်အစိုးရလက်ထက်ကတည်းကဆိုင်ငံထားတဲ့အေယာဝတီမြစ်ဆုံရေကာတာစီမံကိန်းကို NLD အစိုးရရဲ့လေလာရေးကော်မရှင်မကြာသေးခင်ကလာရောက်စုံစမ်းနာရီလုပ်ခဲ့ပြီးနောက်မှာပဲမြစ်ဆုံဒေသအထက်ပိုင်းကစီမံကိန်းတွေကိုပါရပ်ဆိုင်ဖို့ချီဖွေဆော့လော်ဒေသခံပြည်သူတွေကတောင်းဆိုခဲ့ကြတာပါအကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါကချင်ပြည်နယ်တွင်းဆောင်ရွက်မဲ့အေယာဝတီမြစ်ဆုံမြင့်ညာမြစ်ဝမ်းရေကာတာစီမံကိန်းတွေကိုရပ်ဆိုင်ဖို့မြစ်ဆုံဆက်ပိုင်းမှာနေထိုင်ကြတဲ့ချီဖွေဆော့လော်ဒေသခံပြည်သူတွေကနိုင်ငံတော်သမ္မတထံဒီကနေ့မှတောင်းဆိုခဲ့တယ်လို့ဦးဆောင်သူသူဖြစ်သူဦးလက်ချိတ်လွန်ဆောင်က VOA ကိုခုလိုပြောပါတယ်
မြစ်ဆုံမြင့်ညာမြစ်ဝမ်းဒီချီဖွေမော်ချန်ခါထဲမှာတို့တို့ဒီဒီမှာကျင်းလို့မယ်ဆိုတာကျွန်တော်တို့အဲဒါကောက်ခွက်တဲ့သဘောပါဒီကော်မရှင်ကိုကျွန်တော်တို့တင်ပြမယ်ဆိုတော့ကော်မရှင်ကဒေသခံပြည်သူတွေကိုပို့လင်းနေတာမျိုးမရှိဘဲနဲ့ဒီမှာကျင်းအကောင့်အစ်ကိုဆိုတော့ကျွန်တော်တို့ဒေသခံတွေကတဆူရင်ကြလို့ပါကျွန်တော်တို့ကမလို့နိုင်တဲ့အခြေအရတော့ဆက်ပြီးမှကောက်ခွက်ဆောင်တော့
မြစ်ဆုံရေကာတာစီမံကိန်းပြင်မေခမြစ်မလီကမြစ်နဲ့ငေါ့ချန်ကမြစ်ပေါ်မှာစုစုပေါင်းရေကာတာ70ခုတည်ဆောက်သွားဖို့ရခိုင်စစ်ဆေးရလက်ထက်ကသဘောတူထားပြီးဦးသိန်းစိန်အစိုးရလက်ထက်မှာဆိုင်းငံ့ထားရကနေအခု NLD အစိုးရလက်ထက်မှာအေယာဝတီမြစ်ဆုံဒေသသုံးသပ်ရေးကော်မရှင်ဖွဲ့ကနေရောက်ရှိလာပြီးနောက်ပိုင်းဒေသခံတွေစိုးရိမ်စိတ်ဖြစ်ပွားလာခဲ့တာပါမြင့်ညာမြစ်ဝမ်းရေကာတာစီမံကိန်းတွေတည်ဆောက်ခဲ့မှဆိုရင်ဒေသခံတွေအတွက်စိုးကျိုးဖြစ်ပွားလာနိုင်တယ်လို့ဦးလက်ချိတ်လွန်ဆောင်ကအခုလိုပြောပါတယ်
ရခိုင်ကဒီနေ့တခြားကလှုပ်ရှားတိုင်စားရဥယျာဉ်ခံဆိုလည်းဒီချောင်းကြီးတခြားလောက်ပဲရှိရယ်တကယ်လို့ညာအဲ့ဥစ္စာလှုပ်လိုက်ဆိုတော့ရေမြုပ်အေရီးယားဖြစ်သွားမယ်ရွာပေါင်းကတော့60ရှိပါလောက်ရှိတယ်နောက်တဲ့လူပေါင်းကတော့3000နီးပါးကိုဦးမဲ့ရာမဲ့ချိန်နိုင်တဲ့အဆင့်ရှိရယ်နောက်ဒီမှာစိုင်းသားလန်လန်ကြီးသားတွေတရုတ်တွေဝင်လာပြီဆိုတော့ရေရာဒီကျေးမှုတွေနဲ့အကုန်လုံးလူမျိုးကြီးတွေကဒီဝါနေသွားနိုင်တယ်
ရေကရာစီမံကိန်းကြောင့်ယူလွန်မှုနေရာပြောင်းရွှေ့ခံရမှုသဘာဝပတ်ဝန်းကျင်ပြည့်ဝမှုဖြင့်ဌာနေတိုင်းသားတွေရဲ့ရွရရင်ကျေးမှုတလေးထုံးစံတွေပြောက်ွယ်သွားနိုင်မယ်လို့သူကဆိုပါတယ်။ပြီးကြတဲ့ရက်ပိုင်းတွင်းကအေယာဝတီမြစ်ဆုံမြင့်ညာမြင့်ဝမ်းစီမံကိန်းပြန်လည်စီစစ်သုံးသပ်ရေးကော်မရှင်ဖွဲ့တွေခြိဝေမြို့ကိုရောက်ရှိလာခဲ့ပေမဲ့လည်းဒေသခံတွေနဲ့တွေ့ဆုံခဲ့ခြင်းမရှိဘူးလို့ဦးလက်ချိတ်လွန်ဆောင်ကပြောပါတယ်။အစိုးရကနေဖွဲ့စည်းထားတဲ့အေယာဝတီမြစ်ဆုံဒေသသုံးသပ်ရေးကော်မရှင်ဘွဲ့ဟာကချင်ပြည်နယ်မြစ်ဆုံဒေသကိုတွားရောက်လေ့လာပြီးစီးခဲ့ပေမဲ့လေ့လာသိရှိချက်တွေကိုတရားဝင်ထုတ်ပြန်တာမျိုးတော့မရှိသေးဘူးလို့ကချင်ပြည်နယ်အစိုးရရဲ့တယံစာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီး OH လက်အောင်ကအခုလိုပြောပါတယ
်။မင်းကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှအမေရိကန်သမ္မတကြီးလည်းနေပါလေ။ဒါတော့ချက်အောင်ကိုယ်တိုင်ကဖြေလာတော့မှကော်မရှင်ဖွဲ့စည်းပြီးတာဖြစ်တဲ့ကြောင့်ကော်မရှင်အဆုံးဖြတ်ကကော်မရှင်ဥက္ကဋ္ဌမတိပဲတူတော်မှပြောလို့မရအောင်ဆက်ပုံစံမျိုးဖြစ်နေဆို
ဘူမိပေရပညာရှင်တွေကလေ့လာသိရှိချက်အရမြစ်ဆုံရေကာတာစီမံကိန်းစောင့်မဲ့နေရာဟာစကိုင်းကလေးပြတ်၍လမ်းကျောပေါ်မှာရှိနေတဲ့အတွက်ကြီးမားတဲ့ရေလောင်းသမန်တိစောက်ဖို့မရနိုင်ဘူးလို့သယံစာရနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီး OH လက်အောင်ကအခုလိုဆက်ပြောပါတယ
်ချင်းပြင်းတဲ့တက်ကတူဘူမိပေရဌာနပေါ့တော့ဦးမြင့်ဦးဆိုတဲ့ကျော်တိုက်လေးဆွေးနွေးခဲ့တာပေါ့လေနော်သူရဲ့ပြောပါလို့ဆိုမြစ်ဆုံတိစောက်တဲ့နေရာကတဲ့ဒီစကိုင်းပြတ်၍လမ်းကျောင်းပေါ်မှာဒီမှလမ်းကျောင်းပေါ်မှာဖြစ်တယ်ပေါ့လေဘူမိပေရအမြင်နဲ့ကြတော့ဒီပြတ်၍လမ်းကျောင်းကြီးရှိတဲ့အတွက်ကြောင့်ကြီးမားတဲ့တမန်ဒီတိစောက်လို့မရဘူးအဲ့လိုပဲအနေကျကျောက်ဖြစ်တဲ့အတွက်ကြောင့်အောက်မှာခိုင်မာတဲ့ဟာမရှိဘူးပေါ့ဗျာအဲ့လိုမျိုးအမြင်နဲ့သုံးသပ်ထားတာသိရပါတယ
်မြစ်ဆုံရေကာတာစီမံကိန်းကို2009ခုနှစ်မှာစတဲ့ကောင်းတဲ့ပေါ်ခဲ့ပေမဲ့တပြည်လုံးအတိုင်းအတာကန့်ကွက်မှုတွေရှိနေတာကြောင့်2017ခုနှစ်မှာရပ်ဆိုင်ခဲ့ပါတယ်။လက်ရှိအန်အေဒီအစိုးရတည်တက်လာပြီးနောက်ပိုင်းမှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လို့ကြောင်းဆွေးနွေးပြောဆိုမှုတွေရှိလာခဲ့ပြီးစီမံကိန်းကိုလုံးဝရပ်ဆိုင်မယ်ဆိုရင်တော့စီမံကိန်းအတွက်ရည်နှီးထားတဲ့ငွေအမေရိကန်ဒေါ်လာတန်800ကိုပေးရောက်ရမယ်သဘောမှာရှိနေပါတယ်။ Siman Gang or Count Depot Messoino, the Nico Kungwe Tola, Tangaya Yashibi, Missonga Tome, Lessita, Sayaga Nungale, Mimanangangale, Kame Yashima, Chibare, Tabeme, Kachindi Rakane Bawi, Bidu in Negaro, Missong Yigarago, Longa Yasan Habu, I mean the Botari City Bare, Missong Yigara Siman Gangham, Mimanangado, Jumia Nere Siman Gaylo, Kachimbi Netayan Sarana, Tabawa Pawunjin, Tinday Wunji Tana Wunji, Uesla Anga Piovare.
ကျွန်တော်အမြတ်ယူစားတဲ့သဘောဖြစ်နေတဲ့ကြောင့်သူတို့ကလက်ရှိကမ္ဘာမှာလည်းနိုင်ငံကြီးရဲ့ပါတီဒါလေဆိုနီးပညာပိုင်းသူတို့မြင့်နေပေါ်လေမြင့်နေဆိုတော့ကျွန်တော်ကနိုင်ငံရေးလည်းဖြစ်နေဆိုတဲ့အခါကျတော့ဒါမျိုးကျွန်တော်ဘက်ကတော့အချိုးများတာပေါ့ဗျဘာပဲဘယ်လိုပဲလုပ်လို့ကျွန်တော်တို့ကတော့ရစရာကမရှိဘူးလေတော့နေတာပေါ့ဗျအချိုးရုပ်စရာပဲရှိတယ်မြေဆုံထပ်ပိုင်းမှာနေထိုင်ရတ
ီးစားစီမံကိန်းတွေရဆိုင်သားဖို့ဆိုတဲ့ညဏ်ချက်ကိုလည်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ ရွှေရှိမြောက်ခင်ဗျာမြန်မာနိုင်ငံထဲမှာဥပဒေမဲ့လို့ရတွေလူမဆန်တဲ့မတရားမှုတွေရှိနေပေမဲ့ဥပဒေစိုးမိုးရေးတာဝန်ယူရတဲ့ရဲတပ်ဖွဲ့တရားရုံးစတဲ့အဖွဲ့အစည်းတွေဘက်ကဒီဖြစ်ရတဲ့အပေါ်မှာထိထိရောက်ရောက်အရေးယူကန့်တွယ်မှုအားနည်းရစွာပြီးတော့ဝေဖန်ချက်တွေပေါ်ထွက်လာပါတယ်။အရင်နှစ်ပေါင်းများစွာကြာတဲ့ဆေးဥချုပ်ရေးအောက်မှာတော့တရားဥပဒေစိုးမိုးရေးဟာသကလုံးလှလှအနေနဲ့ရှိခဲ့ပြီးတော့လက်တွေ့ဘက်မှာအားနည်းခဲ့တာအမှန်ပါ။အခုဒီပြောင်းလဲလာတဲ့ဒီမိုကရေစီအစိုးရအသစ်လက်ထက်မှာတော့တရားဥပဒေစိုးမိုးရေးဆိုတာဘလောက်ထိလက်တွေ့ဖြစ်ပေါ်လာဖို့အခွင့်အလမ်းရှိလာပြီလဲ။တရားဥပဒေစိုးမိုးရေးအတွက်ဘယ်လိုမျိုးစင်ခေါ်ကဲဆန်းချက်တွေရှိနေပါလဲခုနပြောတဲ့ဒီတရားဥပဒေစိုးမိုးရေးတာဝန်ယူရတဲ့အဖွဲ့အစည်းတွေရဲ့စွမ်းဆောင်ရည်ဘယ်လောက်ထိအားထားနိုင်ပြီလဲဒီအကြောင်းတွေကိုလာမယ့်အင်္ဂါနေ့ညပိုင်းဓာတ်လေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပတ်ဝန်းဆွေးနွေးမိများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘက်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ်ဆွေးနွေးလိုတဲ့အကြောင်းအရာကိုမိများလူရဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဘက်ရဲ့ Facebook စာမျက်နှာမှာလည်းကိုဆွနစ်လိုတဲ့အကြောင်းအရာကိုမင်းမြလိုတဲ့မိကုန်တွေကို comment အဖြစ်နဲ့ရေးသားထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွနစ်မင်းမြကြမယ်သောရရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။ဒီကနေ့ည9နာရီတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွနစ်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။VOA နိုင်စင် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခုတော့သတင်းအကျဉ်းချုပ်ကို Mark Khin Phu တွေကပြောပြပေးပါဦး။
အမေရိကန်သမ္မတလောင်းတွေဖြစ်ကြတဲ့ဒေါ်နယ်ထရမ့်နဲ့ဟယ်လာရီကလင်တန်တို့ဟာသူတို့နှစ်ဦးကြားမတူညီတဲ့စီးပွားရေးစီမံချက်တွေနဲ့နိုင်ငံတကာမှာအမေရိကန်ပြည်ထောင်စုရဲ့အခန်းကဏ္ဍနဲ့ပတ်သက်တဲ့အမြင်တွေကိုမဲဆန္ဒရှင်တွေရှေ့မှာချပြပြီးတော့တနင်္လာနေ့ညကစကားဆစ်ထုတ်ခဲ့ကြပါတယ်မစ္စစ်ကလင်တန်ဟာသမ္မတတာဝန်တွေထမ်းဆောင်ဖို့တက်လို့မကောင်းဘူးလို့ထရမ့်ကအချိန်ကြီးထိုးနဲ့ပြောဆိုခဲ့ပြီးတော့မစ္စစ်ကလင်တန်ရဲ့မူဝါဒတွေကြောင့် IS အဖွဲ့ရဲ့ချင်းချောက်မှုအပါအဝင်တိုင်းပြည်များပြည်ထနာတွေအတော်များများရင်ဆိုင်နေရတယ်လို့ပြောပါတယ်မစ္စစ်ကလင်တန်ကလည်းဒီထရမ့်ရဲ့စီးပွားရေးစီမံချက်တွေနဲ့ပတ်သက်လို့လူနဲ့တန်းစားတွေထက်လူချမ်းသာတွေကိုမျက်နှာသာပေးတဲ့မူဝါဒတွေလို့ဝေဖန်ပါတယ်ထရမ့်ကဒီသူ့ရဲ့ဝင်ငွေခွန်ကိုပြည်သူရှေ့မှာချမပြနိုင်တာဟာသူပြောသလောက်တကယ်မချမ်းသာတဲ့အကြောင်းဖုံးကွယ်ခြင်းလို့ဒါမှမဟုတ်ရင်လည်းသမ္မတအဖြစ်ရွေးချယ်ခံရရင်အကျိုးစီးပွားပြိပတ်ကဖြစ်လာမှာကိုဖုံးကွယ်ခြင်းလို့ဖြစ်တယ်ဆိုပြီးတော့ Mrs. Clinton ကဝေဖန်ပါတယ်ရှင်။စီးပွားနိုင်ငံမှာလူတွေအများပြားသေဆုံးရတဲ့တိုက်ပွဲတွေပြန်ဖြစ်လာတာကိုနိုင်ငံတကာကအပြင်းထန်ဝေဖန်နေတဲ့ကြားကပဲနောက်ထပ်ဘုံကျဲတိုက်ခိုက်မှုတွေနဲ့သေဆုံးတာတွေလည်းဆက်ပြီးရှိနေပါတယ်။တိုက်ပွဲတံအပြင်းထန်ခံရတဲ့အလက်ပိုမြို့အရှေ့ပိုင်းသဘုံတွေထိန်းချုပ်တဲ့နေရာတွေကိုစီးပွားဆွေးရနဲ့ရုရှားတပ်တွေကလေးရမြောင်နေအဖြစ်နဲ့ဇက်တိုက်ဘုံကျဲတိုက်ခိုက်တာတွေကိုတွန်းမြင့်လှုပ်ဆောင်နေတဲ့ကြားလူပေါင်းတရာနီးပါးထပ်မံတည်ဆုံခဲ့ရတယ်လို့ကုညီးလုံသားတွေကပြောပါရရှင်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးကြီးစမ်းသပ်မှုတွေအပေါ်ရေးယူတဲ့အမေရိကန်နဲ့ကုလသမဂ္ဂရဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှောင်ရှားပြီးတော့ဒီမြောက်ကိုရီးယားဘဏ်တစ်ခုနဲ့ပူးပေါင်းစီးပွားရေးလုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီတစ်ခုနဲ့အတူကုမ္ပဏီအကြီးငယ်၄ဦးကိုတော့စီးပွားဒီရာဇဝတ်ပြစ်မှုတွေနဲ့အမေရိကန်အစိုးရကတရားစွဲလိုက်ပါရရှင်။
တရင်ချင်းချုပ်ကမခင်ဖြူတွေကပြောပြပေးသွားတာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz 55.85နဲ့လိုင်းလမီတာ190 kHz 15.05ရောကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအများရှင်လာပါသရှင် POA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနှန်းလောက်ပ
This program has come to you from the Voice of America, Washington.